မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြဆဲဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးလိုက်ပါတယ
် There are obviously there's into the hundreds of thousands of Rohingyas still in Myanmar and we want to be ready
မြန်မာနိုင်ငံမှာထောင်နဲ့တောင်းနဲ့ချီရ Rohingya တွေရှိနေဆဲဖြစ်ပြီးနောက်ထပ်အလုံးရင်းနဲ့ထပ်ထွက်လာရင်အကူအညီပေးနိုင်မှုလည်းအသင့်ပြထားလိုတဲ့အကြောင်းလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရွက်မှုဆက်ရကုလသမဂ္ဂလက်ထောက်တွင်းမှုချုပ် Mark Lowcock ကပြောဆိုလိုက်တာပါလူဝနေသူတွေအတွက်အကူအညီပေးဖို့ဒီနှစ်စက်တင်ဘာလကနေ၈နှစ်ဖေဖော်ဝါရီလအထိ၆လစာခန့်မှန်းခြေအမေရိကန်ဒေါ်လာ434သန်းလောက်လိုအပ်နိုင်တယ်လို့လည်းမကြာသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကပြန်ရောက်လာခဲ့တဲ့လက်ထောက်တွင်းရင်းမှုချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစကန်တွေကို ARS ဆွေးနွေးအုပ်စုကဩဂုတ်လ25ရက်နေ့ကစီးနင်းတက်ခတ်ခဲ့ပြီးနောက်ဆက်တွဲလွန်ကျွေးရအနာဝင်ရဲ့ဆစ်စင်ရေးတွေကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းဟာတန်းဝဲကျော်နေပြီလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်နိုင်ငံကာကစိုးရိမ်မှုတွေထွက်ပေါ်နေရမှာမနေ့တုန်းကလည်းအမေရိကန်အောက်လွှတ်တော်မှရိုဟင်ဂျာအရေးကြားနာပွဲတစ်ခုကျင်းပခဲ့တာပါ။ကြားနာပွဲမှာထွက်ဆိုခဲ့သူတူဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံကြီးဝန်ကြီးပက်ထရစ်မာဖီကတော့ရခိုင်ပြည်နယ်ကအချက်တဲကိုတတိထားချင်းကပ်ဖို့နဲ့ဖိအားပေးအရေးယူတာတွေဟာအခြေအနေကိုပုံမစိုးရလာအောင်တွန်းအားပေးရရောက်နိုင်ကြောင်းလည်းတတိပေးပြောဆိုခဲ့ပါတယ်